ပြည်သူတွေစည်းလုံးကြဖို့ရှင်းနေကနေတဆင့်သတင်းစကားပေးခဲ့တာပါ
ဟုတ်ပါတော့ကျမတို့ကိုအထူးမှားတာကရှင်းနေတယ်ပေါ့နော်အားလုံးစီစီလုံးလုံးနေကြပါညီညွတ်နေကြပါလို့ပြောတယ်ပြောပြီးတော့ပြည်သူတွေကိုလည်းစီစီလုံးလုံးနေညွတ်နေကြပါလို့သူကမှားတယ်အမြင်အများအားကျမတို့အရင်မှားပြီးတော့ပြည်သူတွေကိုပြန်မှားပါတယ်အဲ့လိုစီစီလုံးနေကြပါညီညွတ်နေကြပါတို့မှားတယ်ပြီးတော့ဒီအမေကျမ်းမာရေးအတွက်ကလည်းသူကျောင်းဝင်တရားနတ်တရားဖတ်ပြီးရေးပြောပါ
ဆရာနာသိမ့်ပြီးနောက်ဖန်းစီထိမ့်သိမ့်ခံထားရပြီးအမှုပေါင်းများစွာရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကအင်ကာနေ့တရားရုံးကျမ်းနာမှုအတွင်လူမှုအတွက်သတင်းစကားပေးခဲ့တာဖြစ်တယ်လို့သူမရဲ့ရှေ့နေဒေါ်မင်းမင်းဆိုကနေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းတယ်လို့လည်းရှေ့နေဒေါ်မင်းမင်းဆိုကထပ်လောင်းပြောပါတယ် အမျိုးပြည်သူတည်ငြိမ်အေးချမ်းမှုဖြစ်ပြအောင်လှုံ့ဆော်မှုအပါအဝင်အမှုရဲတခုတည်းတရားစွဲခံထားရတဲ့သမရဦးဝင်းမြင့်ဒေါအောင်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာအင်ကာနီကစစ်ဆေးခဲ့တာပါတရားလိုဘက်ကတင်သွင်းတဲ့သက်တေကန်ဆက်ရွက်စတန်းတွေကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကကန့်ကွက်တဲ့ကြားကပဲတရားသူကြီးကလက်ခံ ါတယ်။ရှင့်နေတော်မင်းမင်းစိုးကသတင်းထောက်တွေကိုအခုလိုရှင်းပြပါတယ်။
အာကျမတို့အရင်ဘက်ကတော့တက်တဲ့ကံဖြစ်တင်တင်ခဲ့တဲ့ဆရာဆရာနေရှိပါတယ်ဟိုကျေလိုဘက်ကနေတင်တင်ခဲ့တဲ့ဆရာဆရာနှစ်ဆောင်ရှိပါတယ်အဲ့ဆရာဆရာနေကတော့မြို့သားဒီမိုကရေစီအခွဲချုပ်အခွဲချုပ်ရဲ့ခုနှစ်နှစ်လ2021ရဲ့ဇယ်ဘာအကြောင်းကြားစာနဲ့23ရဲ့နှစ်လ2021ရဲ့ဇယ်ဘာကြေညာချက်တွေကိုအဲ့သူကဒီမှုကိုရေပေါ်မှာဖော်ပြခဲ့တဲ့ဆရာဆရာနေနဲ့ပတ်သက်ပြီးတော့သူကတက်တဲ့ကံတင်တင်ပါတယ်တင်တင်တဲ့ပုံမှာကျမတို့ဆက်ဆက်ခံရသူဘက်ကနေကောက်ွက်ခဲ့တာပေါ့နော်ဒါပေမဲ့ဥရရရှိဘက်ကတော့သူကတက်တဲ့ကံတင်သွင်းခြင်းကိုဖွင့်ပြဖို့အတွက်ကိုသူကရှောက်လက်ချက်ပေးခဲ့တယ်ပေါ့နော်တရားရုံးတော်ကနေဒီရောက်မှာကျေလိုဘက်ကတက်တဲ့ကံဖြစ်တင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအခွဲချုပ်ရဲ့ခုနှစ်ရက်နှစ်လ2021ရဲ့ဆွဲပါစာကိုတက်တဲ့ကံကကြီးအဖြစ်နဲ့၎င်း NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့23ရက်နှစ်လ2021ရက်စွဲပါကြေညာချက်အမှတ်6မြင်ဆောင်3ရက်နဲ့မြင်ဆောင်2021ကိုတက်တဲ့ကံခါခွဲဖြစ်ဆိုပြီးတော့၎င်းနှစ်ခုစလုံးကိုတက်တဲ့ကံဖြစ်တင်သွင်းခြင်းကိုလက်ခံခဲ့ပါတယ်
။တရလိုဘက်ကတက်တဲ့ကံတင်သွင်းတဲ့စာရွက်တွေကတော့အနာသိမ့်ပြီးအရက်ဖက်ခေါင်းဆောင်တွေဖမ်းဆီးခံထားရစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်ကြောင်း NLD ရဲ့ထုတ်ပြန်ချက်တွေဖြစ်ပါတယ်။တရလိုရဲ့တက်တဲ့ကံတင်သွင်းမှုကိုတရားရုံးကလက်ခံခဲ့ပေမဲ့အထက်တရားရုံးမှာတင်ပြခွင့်ခွင့်ပြုခဲ့တာကြောင့်ဒေါက်ဆာစုကြည်ရဲ့ရှေ့နေတွေကအထက်တရားရုံးကိုဆက်ပြီးတင်သွင်းဖို့ပြင်ဆင်နေကြပါတယ်။သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ပါအတူပါတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုဆိုတဲ့ဆွဲချက်ကိုတော့အထက်တရားရုံးဆုံးဖြတ်ချက်မကြမချင်းနေပြည်တော်သီးသန့်တရားရုံးကကြားနာမှုဆိုင်းငံ့ထားမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒေါက်ဆာစုကြည်ရင်ဆိုင်နေရတဲ့တရားမဝင် walkie talkie စကားပြောဆက်တွေခွင့်ပြုချက်မရှိဘဲအသုံးပြုမှု2020ပြည်နှစ်ရွေးကောက်ပွဲစည်းရုံးမှုနှစ်ခုမှာ COVID-19 ကပ်ရောဂါဆိုင်ရာတာမြင့်ချက်တွေကိုချိုးဖောက်မှုတွေနဲ့ပတ်သက်လို့တရားရုံးမှာဆက်လက်ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်။